ီးရီးယားရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားနှစ်နိုင်ငံအကြားကွဲလွဲမှုတွေရှိပေမဲ့စီးရီးယားနိုင်ငံအတွင်းအကြမ်းဖက်မှုတွေရပ်ဆိုင်းပြီးပြည်ပခန့်မှာပါဝင်ပတ်သက်တဲ့အဖွဲ့အစည်းအားလုံးအနေနဲ့စိတ်ဆက်ညှိနှိုင်းမှုတွေနဲ့အပြေချသွားရမယ်ဆိုတဲ့အပေါ်မှာတော့နိုင်ငံစလုံးကသဘောတူတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။မစ္စတာပူတင်နဲ့အမေရိကန်သမ္မတဥဘာမာတို့ဟာမြောက်အိုင်ယာလန်မှာချင်းပနေတဲ့ဂျီအိတ်ဆက်မှုထိပ်သီးရှစ်နိုင်ငံရဲ့ဒီထိပ်သီးဆွေးနွေးပွဲပြင်ပမှာတနင်္လာနေ့ကတီးခြားတွေ့ဆုံပြီးဆီးရီးယားရွေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အကျိုးရှိတဲ့ဆွေးနွေးမှုတွေဖြစ်ပါတယ်လို့ဆိုပြီးတော့အဲ့ဒီအတွက်ရုရှားသမ္မတကိုကျေးဇူးတင်တဲ့အကြောင်းမစ္စတာဥဘာမာကပြောပါတယ်။ဆီးရီးယားရွေးနဲ့ပတ်သက်လို့အရာတိုင်းတသဘောတည်းမရှိပေမဲ့လို့ဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်ဆိုတာနဲ့ဆီးရီးယားမှာဓာတ်လက်နက်ပစ္စည်းအသုံးပြုမှုတွေမရှိအောင်လုပ်ရမယ်ဆိုတဲ့အပေါ်မှာတော့သူတို့နှစ်ဦးသဘောတူညီခဲ့ကြတဲ့အကြောင်းသမ္မတဥဘာမာကပြောပါရယ်။ဆီးရီးယားသမ္မတကိုဆန့်ကျင်တိုက်ခိုက်နေတဲ့သဘုံအဖွဲ့တွေကိုအမေရိကန်ကစစ်လက်နက်ပစ္စည်းတွေထောက်ပံ့မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့သူတို့နှစ်ဦးဆွေးနွေးခဲ့ခြင်းရှိမရှိဆိုတာကိုတော့ဘယ်သူမှထုတ်ပေါ်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒီတော့တွင်ဆီးရီးယားသမ္မတဘက်ရှားအယ်အာဆက်ကလည်းသူ့ကိုအနာဂတ်နေ့ဖြုတ်ချဖို့တိုက်ခိုက်နေကြတဲ့သဘုံအဖွဲ့တွေကိုလက်နက်အကူအညီပေးမယ်ဆိုရင်အဲ့ဒီအထက်ပြန်လဲပေးဆက်ရလိမ့်မယ်လို့ဥရောပနိုင်ငံတွေကိုချင်းချောက်ပြောဆိုလိုက်ပါတယ်။ဆီးရီးယားသဘုံတွေကိုလက်နက်တွေပေးတာဟာဥရောပကိုအစွန်းရောက်တွေဝင်လာအောင်လုပ်ရကြလိမ့်မယ်လို့ဂျာမနီသတင်းစာတစ်စောင်ကိုသူကပြောဆိုခဲ့တာပါ။ဆီးရီးယားဆိုရကဒါရုလက်နက်ပစ္စည်းတွေအသုံးပြုတိုက်ခိုက်နေတယ်ဆိုတဲ့အမေရိကန်ရဲ့ဆွတ်ဆွဲချက်နဲ့ပတ်သက်လို့လည်းဆီးရီးယားသမ္မတကညှင်းပယ်ထားပါတယ်ရှင်။